မြောက်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကြားတင်းမာမှုတွေတိုးမြင့်လာနေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့နှစ်ပတ်လည်စီးရေးလက်ချက်မှုတွေလုပ်ဖို့လည်းအစီအစဉ်ရှိနေပါတယ်ဒီချိန်မှာပဲအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးဂျိုးဒန်ဖို့တောင်ကိုရီးယားနိုင်ငံကိုရောက်လာပြီးတော့သမ္မတမွန်ဂျေအင်းနဲ့တွေ့ဆုံခဲ့ပါတယ်ဒီအကြောင်း VOA သတင်းတော့ကာလာဘက်သတင်းပေးပို့ထားတာကိုချိန်ခံပြီးတော့ကိုကျော်အောင်လင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကိုရီးယားကျွန်းဆွယ်မှာထပ်လုပ်ခေါ်တဲ့ဒုံခွင်းဒုံစနစ်အပြည့်အဝချထားရေးလုံထုံးလုံးနီးဆိုင်ရာကိစ္စရပ်တွေကိုအမေရိကန်ပြည်တော်စုနဲ့တောင်ကိုရီးယားမဟာမိတ်နိုင်ငံပူးတွဲပြီးတော့လှုပ်ဆောင်နေကြတယ်လို့အမေရိကန်စစ်ဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖို့ကပြောပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မနေ့တုန်းကတွေ့ဆုံခဲ့ကြတုန်းကထပ်ဒုံခွင်းဒုံစနစ်အပြည့်အဝချထားရေးကိစ္စဘယ်ချိန်မှလှုပ်ဆောင်မယ်ဆိုတဲ့အချိန်စရတိကျကိုတော့ပြောဆိုခဲ့ကြတာမရှိဘူးလို့ဗိုလ်ချုပ်ကြီးဒန်ဖို့ကဆိုပါတယ်ပစိဖိတ်သမုဒ္ဒရာတွင်းကအမေရိကန်ပိုင်ဂွမ်ကျွန်းနားကိုတလက်ပြစ်ဒုံးကျည်တွေနဲ့ပစ်ခတ်ဖို့ရှိတယ်ဆိုတော့ချိန်ချောက်မှုတွေရှိလာပြီးရက်နှဲငယ်တွင်းမှာပဲအမေရိကန်ဗိုလ်ချုပ်ကြီးဂျိုးဒန်ဖို့တောင်ကိုရီးယားနိုင်ငံကိုရောက်လာခဲ့တာပါ။ဂွမ်ကျွန်းကိုထိရင်တော့မြောက်ကိုရီးယားအကြီးအကျယ်ဒုက္ခရောက်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတုံ့ပြန်ထားပါတယ်။
And if anything happens to Guam, there's going to be big trouble in North Korea.
ဂွမ်ကျွန်းမှာတခုခုဖြစ်လာလို့ကတော့မြောက်ကိုရီးယားအနေနဲ့အကြီးအကျယ်ဒုက္ခရောက်သွားလိမ့်မယ်လို့သမ္မတထရမ့်ကနေပြောသွားခဲ့တာပါ။ကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ကင်းစင်ရေးလှုပ်ဆောင်မှုမှာအမေရိကန်အစိုးရရဲ့တန်တမာရေးနဲ့စီးပွားရေးဆိုင်ရာကြိုးပမ်းမှုတွေကိုအားပေးထောက်ပံ့သွားဖို့ဆိုတဲ့ကိစ္စကိုပဲအမေရိကန်စစ်တပ်ကအဓိကအာရုံစိုက်ထားတယ်ဆိုပေမဲ့တိုက်ခိုက်ရေးအစီအစဉ်တွေလည်းရှိတယ်လို့ဗိုလ်ချုပ်ကြီးဒန်ဖော့ကပြောပါတယ
်။ As a military leader, I've got to make sure that the president does have viable military.
စီးပွားရေးနဲ့တန်တမာပြည်အပီဆောင်ရွက်ချက်တွေမအောင်မြင်ခဲ့ရင်တမရအနေနဲ့စီးရေးအရလုပ်နိုင်မယ့်နည်းလမ်းတွေတည်ကြအောင်စစ်ခေါင်းဆောင်တဦးအနေနဲ့ကျွန်တော်လှုပ်ထားရပါတယ်။
အမေရိကန်ကာကွယ်ရေးဝန်ကြီးဂျမ်မက်ဒစ်နဲ့နိုင်ငံတိုင်းဝန်ကြီးရက်စ်တလစန်တို့ကလည်းတောင်ကိုရီးယားဆိုရတဲ့ကထပ်ဒုံခွင်းဒုံစနစ်ချထားရေးကိုဆက်ပြီးတော့ဆောင်ရွက်နေတာနဲ့ပတ်သက်ပြီး Wall Street Journal မှာချီးကျူးထားပါတယ်။ထပ်ဒုံခွင်းဒုံစနစ်ဟာတာဒိုတာလက်နဲ့တိုက်ချင်းပြစ်မစိုက်ဒုံးကြီးတွေကိုလန်ခွလတ်မှာပစ်ချနိုင်တဲ့ဒုံစနစ်ဖြစ်ပါတယ်။နောက်ကိုရီးယားဟာဒေတာရင်းနဲ့ကမ္ဘာလုံခြုံရေးကိုပါချင်းချောက်လာနေပြီလို့တောင်ကိုရီးယားသမ္မတကပြောတဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဖက်ဆူဟွန်ကနေတော့ကပဲသတင်းတော့တွေကိုပြောပါတယ်
현재의한반도안보상황은북한의
남코리아의뉴클리어네미사일동지도미산타무리죠코리아촌서의체니하တခါမှမကြုံမှုတဲ့ဆိုရမှုမျိုးနဲ့ကြုံနေရတယ်ဒါတွေဟာတကယ်ပဲဖြစ်လာနိုင်မဲ့အန္တရာယ်တွေလည်းဖြစ်တယ်နိုင်ငံတကာကတောက်လျှောက်ကန့်ကွက်နေတဲ့ကြားကနေမြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်မှုတွေလှုပ်လာခဲ့တာကြောင့်ဒေသတွင်းလုံခြုံရေးရောနိုင်ငံတကာလုံခြုံရေးကိုပါချိန်ချောက်လာနေပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောတဲ့အကြောင်းသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ကကိုရီးယားလို့ပြောသွားခဲ့တာပါ။မြောက်ကိုရီးယားရဲ့ရန်စားမှုတွေကိုရပ်တန့်ပြီးတော့ပစ်ဆုံဆွေးနွေးမှုတွေကိုချက်ချင်းလုပ်ဖို့လဲတောင်ကိုရီးယားသမ္မတကအပြင်းထန်တိုက်တွန်းနေတာပါ။ဘလော့ဇယ်တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်စီးဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့ရဲ့အာရှခီးစဉ်မှာတောင်ကိုရီးယားပြည်ရင်တရုတ်နိုင်ငံကိုသွားမှာပါ။အဲ့ဒီမှာတရုတ်နိုင်ငံရဲ့ခေါင်းဆောင်တွေစီးရေးခေါင်းဆောင်တွေနဲ့သူတွေ့ဆုံပြောဆိုဖို့ရှိပါတယ်။တရုတ်နိုင်ငံဟာတောင်ကိုရီးယားမှာထပ်ဒုံးခွင်းဒုံးစနစ်ချထားမှုကိုအပြင်းထန်ကန့်ကွက်နေတဲ့နိုင်ငံလည်းဖြစ်ပါတယ်။တရုတ်နိုင်ငံခီးစဉ်ပြီးရင်ဗိုလ်ချုပ်ကြီးဂျိုးဒန်ဖို့ဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။